ကချင်ပြည်နယ်မြကြီးနားမြို့အဝင်22မိုင်စစ်ဆေးရေးဂိတ်ကို KIA ကနေဒီကနေ့မနက်ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဒီပစ်ခတ်မှုအတွင်းမှာရဲတပ်သား2ဦးနဲ့အရပ်သား2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီပစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မြကြီးနားမြို့နယ်မှာလုံခြုံရေးတိုးမြင့်ချထားပါတယ်။ရန်ကုန်ကလာတဲ့မြကြီးနားတိုက်ခိုက်မှုသတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
။မန္တလေးမြကြီးနားလမ်းမြကြီးနားမြို့အဝင်22မိုင်စစ်ဆေးရေးဂိတ်ကို KIA ကချင်လက်နက်ကိုင်အဖွဲ့ကမနေ့9နာရီကျော်လောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲကနာယူဝဲနီးပါးကြာမြင့်ခဲ့ပြီးဒါဒီလအတွင်းမြကြီးနားမြို့အနီးမှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ဒီမနေ့တိုက်ပွဲအတွင်းလူ၂ယောက်သေဆုံးပြီး၁ယောက်ထိခိုက်မိတဲ့အကြောင်းတိုက်ပွဲဖြစ်ပေါ်တဲ့ဒေသအနီးကဒေသခံ၁ယောက်က VOA ကိုပြောပါတယ
်။အဲ့ဒီခေတ်နားမှာသာသနာ့ဆိုင်ကရှိအနစ်ဆိုင်တွေကဆိုင်ပန်းရှင်ရောက်လာတော့ဖြစ်ပါတော့။ဒါပေမဲ့၁ယောက်ကတော့ဒီစေရင်၁ယောက်ကတော့အမှတချင်းပြေတဲ့ကလည်းရဲတူတဲ့ကလည်းတေချာတယ်လို့ပြောတာ။
20မိုင်စစ်ဆေးဂိတ်တပွဲဖြစ်ပေါ်တဲ့အချိန်မှာ16မိုင်မှာခြေဆိုင်တဲ့တန်ချက်ကကာတရင်ကစစ်ကူသွားခဲ့ပြီးစစ်ကူသွားတဲ့အချိန်မှာဂျားပြတ်မိုင်ခွဲတက်ခဲ့တာတွေလည်းရှိတဲ့အကြောင်းဒီတက်ခဲ့မှုမှာဂိတ်အဆောက်အဦတွေမီးလောင်ပျက်စီးတာမရှိပေမဲ့ကားတစ်စီးမီးလောင်ပျက်စီးခဲ့ပြီးကားလေးစင်းကိုလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်တက်ခဲ့မှုနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့သလိုတမရော်ဘက်ကလည်း VOE ကဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်းဖြေကြားခဲ့ခြင်းမရှိပါဘူး။ KNG ကချင်းသတင်းဌာနစာမျက်နှာမှာတော့ရဲတပ်သားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့အရဲသားတဦးသေဆုံးခဲ့တဲ့အကြောင်းနဲ့ KNA တိုင်းရင်းစစ်တပ်ကတိုက်ခိုက်ခဲ့တာလို့ KNA ပြောရေးဆိုခွင့်ရှိသူဘုံမွေးနော်ဘူးပြောဆိုတာကိုဖော်ပြပါတယ်။နေကင်းတနားကြီးကွဲလောက်မှာတော့ဟူကောင်းဒေသခြေဆိုင် KNA တပ်မှနှစ်နဲ့တိုင်းရင်းစစ်တပ်ခြေဆိုင်ရနေရာတွေကိုတမရော်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ KNG ကသတင်းထုတ်ပြန်ပါတယ်။တနေ့ပတ်သက်လို့ VOE ကတိကျဒီဗျူချက်တော့မရသေးပါဘူး။ဒီနေ့မနေ့22မိုင်ဂိတ်တိုက်ခိုက်မှုအပြင်မန္တလေးမြကြီးနားလမ်းကိုပိတ်ခဲ့ပေမဲ့မြကြီးနားမြို့အတွင်းမှာတော့ပုံမှန်သွားလာတာတွေရှိနေသလိုလုံခြုံရေးတိုးမြင့်လာတာတွေရှိနေတဲ့အကြောင်းမြကြီးနားမြို့ကတယောက်ကပြောပါလေ
။အခုကျွန်တော်မြို့ထဲနဲ့သွားတာလာတာဆိုဒီကျွန်တော်လူထုတော့ပုံမှန်သွားလာတာပဲဒါပေမဲ့ဟိုတိကာကြီးရေကားတော့အဲ့တော့ပြည်တယ်။နေရာကနေနေပြည်တယ်သွားလာတယ်လို့ပြည်တယ်။ခါတိုင်းများလေလို့ပြောရမလို့ဖြစ်တာပေါ့ဒီနေ့ခါတိုင်းကတိတ်မတော်ကြဘူးလည်းတော့အခုတော့ပတ်နေတာလည်းမျိုးဖြစ်တယ်လေ
တခြားမျိုးကတယောက်ကလည်းမြကြီးနားမျိုးပေါ်မှာရဲစခန်းတွေရှိလမ်းပိတ်ပြီးလုံခြုံရေးကိုတိုးပြင်တာတွေတွေ့ရတဲ့အကြောင်းပြောပါတယ်ကချင်ပြည်နယ်အတွင်းမှာမလကရေကတိုက်ပွဲတွေပြန်လည်စတင်ခဲ့တာဖြစ်ပြီးကချင်ပြည်နယ်မှာဒေသတော်တော်များများတိုက်ပွဲတွေဖြစ်ပေါ်နေသလိုဒေလ23ရက်နေ့ညကလည်းမြကြီးနားကဝိုင်းမော်အထွဲ့ဗလမင်းတင်တရားကစူပေါင်းဂိတ်ကို KIA ကတိုက်ခိုက်ခဲ့ပါတယ်ဗလာမင်းတင်တရားတက်ခဲမှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကသတင်းထုတ်ပြန်ရမှာတော့23ရက်နေ့ည9:50မိနစ်မှာလက်နက်ကင်20လောက်လက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်ခဲ့ပြီးည8:05မိနစ်မှာပြန်လည်ဆုတ်ခွာသွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။ဒီတက်ခဲမှုအပြင်မှာတော့ဗလာမင်းတင်တရားဖျက်ဆီးသွားခြင်းဖွင့်ချိန်နဲ့ပိတ်ချိန်ကိုတနအာဒီလျှော့ချပြီးလုံခြုံရေးပုံမှန်တင်ကြပ်ထားခဲ့ပါတယ်ခင်ဗျာ။